မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ရခိုင်ပြည်နယ်မောင်တော်ဒေသဘက်ကမိုင်းတိုင်52ဆိုတဲ့နေရာမှာမေလ18ရက်နေ့မနေ့ကရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ ISO အဖွဲ့ကလို့ယူဆရတဲ့တပ်ဖွဲ့အင်အား50လောက်နဲ့မြန်မာနယ်ခြားဆောင်ရဲတပ်ဖွဲ့တွေတိုက်ခိုက်မှုဖြစ်ခဲ့ပါတယ်။ဒီအတွက်မြန်မာနိုင်ငံဘက်ကနယ်ခြားတာဝန်ယူတဲ့ရဲဝင်တန်း4ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့တဲ့အကြောင်းမောင်တော်မြို့နယ်ရဲတပ်ဖွဲ့မှရုံးကအတည်ပြုပြောကြားပါတယ်။ဒီအကြောင်းကိုတော့ Time Chi Site VOA သတင်းထောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။လူမျိုးရေးဘာသာရေးပဋိပက္ခတွေနဲ့မငြိမ်မသက်ဖြစ်နေရတဲ့ရခိုင်ပြည်နယ်တွင်းကနယ်စပ်မြို့တစ်မြို့ဖြစ်တဲ့မောင်တော်မြို့မှာမေလ18ရက်နေ့ကနယ်ခြားဆောင်ရဲတပ်ဖွဲ့ဝင်တွေဟာချုပ်ခိုးတိုက်ခိုက်ခံခဲ့ရတာပါ။မောင်တော်မျိုးကမြို့နယ်ရဲတပ်ဖွဲ့မှုရုံးကတာဝန်ရှိသူရဲမှူးထေလင်ကတော့နေသားမှာစောင့်နေတဲ့ရဲတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရကြောင်းအခုလိုအတည်ပြုပြောကြပါတယ်
။သူမိုင်းတိုင်50နဲ့ဟုတ်မိုင်းတိုင်50တော့မိုင်းတိုင်50တော့နေဆက်ချန်စီဦးပေါ့နော်။ဒီပဲချထားတဲ့ချန်စီဦးပေါ့။ကျားတော့ရဲစကန်ရဲကင်းစကန်လေးရှိတယ်။အဲ့ဒီကအဖွဲ့ရတယ်ပြီးတော့ဗန်ဒူးလာစကန်ကိုသွားတာပေါ့နော်အစည်းအဝေးသွားတာတာဝန်နဲ့သွားတာပေါ့သွားတော့မိုင်းတိုင်50နှစ်ကိုမိုင်းတိုင်50နှစ်ရတော့မိုင်းတိုင်50နှစ်မှာလည်းအဲသူနေကြဆောင်ရဲ့ကင်းစကန်လေးကြီးရဲ့အဲရတော့အဲရ4ယောက်ပဲဟိုက53ကသူက3အဲရ3ယောက်ပဲအားလုံးတစ်ခုပေါင်းနဲ့တစ်ပေါင်းခုံပေါ့အဲဖွဲ့ရတယ်ပြီးတော့အဲတစ်ပေါင်းခုံဆက်ပြီးတော့သွားတာပေါ့နော်50နှစ်50နှစ်ကဆက်သွားတော့အဲ50နှစ်ကျော်နိုင်ရီကန်ဆိုတာရှိအဲနောက်ရောက်တော့အဲမှာသူဟိုကဖွဲ့ရ
ဆိုကိတဲ့အဖွဲ့ကဘာအဖွဲ့လို့ခေါ်လဲရှင်
။အဲ့ဒါတော့ကျွန်တော်တို့တရားတိကျတော့မပြောနိုင်ဘူးကျွန်တော်တို့ထင်တာတော့အားလည်းဆိုပဲထင်တာတော့အားလည်းဆိုပဲပြင်ပါလေ
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
။ဟောဒီကြည့်ပြီးတော့ဒါသူကအဖွဲ့တော့လုံးဝမဟုတ်ဘူး။ဒီကြည့်ရလည်းမရှိတော့မဟုတ်ဘူးသူကနေချန်စီကိုပြောချော်တာအားလည်းဆိုပဲလှည့်နေအောင
်။နေကြဆောင်ဒီရဲတွေဘက်ကနေပြီးတော့ထိခိုက်မှုများရှိလားရှင
်။အဲနေကြဆောင်ရေကကျွန်တော်၄ယောက်ကြာသွားတယ်၄ယောက်တပ်ဖွဲ့ဝင်၄ယောက်ကြာသွားတယ်ဘယ်ယောက်တန်ရရတာပေါ့
ဒီတိုက်ခိုက်မှုဖြစ်တဲ့ချိန်မှာသူတို့ဘက်မှာလူဘယ်လောက်များလဲရှင
်။50လောက်ကြီးနေတယ်။ဒါခံမှန်းပေါ့နော်
။ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဘက်ဒီဘင်္ဂလားဒေ့ရှ်အဖွဲ့ကအစိုးရကိုပါအကြောင်းကြားတာလို့ပါအဲ့ဒါမျိုးတွေရောလောက်တာများရှိလားရှင်
။အဲအဲ့ဒါကြတော့ကျွန်တော်လည်းဆိုင်တော့အဲ့ဒီနေကြားဆောင်ရင်းနေတဲ့ဆိုင်နေတော့နေကြားဆောင်ရတော့သူတို့အကြောင်းကြားတာလုပ်ပါပါ
။အခင်းဖြစ်ပွားခဲ့တဲ့မောင်တော်မြို့နယ်မှာဘင်္ဂလီလူမျိုးများအများဆုံးနေထိုင်နေကြတာဖြစ်ပြီးနေကြားဆောင်တပ်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလာတဲ့တပ်ဖွဲ့တွေနဲ့မကြာခဏတိုက်ခိုက်မှုတွေကတော့ရှိနေတာပါ။နေကြသောတပ်ဖက်ကရဲဝင်တန်း၄ဦးကြဆုံးခဲ့ပြီးတဦးကတော့ဒဏ်ရာရခဲ့ပေမဲ့မပြင်းထန်ဘူးလို့ဆိုပါရယ်တဖက်နဲ့တဖက်ပြစ်ခတ်မှုတွေအတွင်းမှာဘင်္ဂလားဒေ့ရှ်ဘက်ကနေဝင်ရောက်လာတဲ့တပ်ဖွဲ့ဝင်တွေဘက်ကတေဆုံးမှုကိုတော့မသိရသေးပေမဲ့မကြသေးခင်တုန်းကတော့နေကြသောတပ်ဖွဲ့ဝင်တွေနဲ့တိုက်ပွဲတွေဖြစ်ခဲ့ရမှာတေဆုံးမှုတချို့ရှိခဲ့တယ်လို့ဆိုပါရယ
်ဟိုတို့သတင်းကြတာတော့၄ယောက်ဆုံးတယ်တော့ပြောတာရတယ်ဟိုဒီနေ့ကကျွန်တော်မနေ့ရှင်းနိုင်ရတယ်ကိုယ်နိုင်ကြမှာဖြစ်တော့တာဟုတ်ကဲ့မလဲရှင်းနိုင်ရမယ်ခုနကကျွန်တော်ဒီဖိုင်တယ်မှ52အဲ့ဘက်မှာဖြစ်တော့ကြတာအဲဆိုတဲ့လေအဲ့နေရာကတော့ရေစီးချောင်းတို့ခေါ်တဲ့အဲ့နေရာမှာဖြစ်တော့တာ
ရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့နှစ်တွေကစလို့ဖြစ်ပွားခဲ့တဲ့ဘာသာရေးလူမျိုးရေးပဋိပက္ခတွေအတွင်းယာကနန်းခန့်တိတ်ဆုံးမှုတွေဖြစ်ခဲ့ပြီးအိုးအိမ်မဲ့ဒုက္ခတွေတွေလည်းတိမ်ကနန်းထိရှိခဲ့တာပါအခုအခါမှာတော့ရခိုင်ဒေသဟာထိလွယ်ရှလွယ်အခြေအနေမှာရှိနေပြီးငြိမ်သက်မှုတွေမရှိသေးတဲ့အတွက်နေကြားတစ်လျှောက်မှာနေကြားတော့တပ်သားများချထားသလိုဘင်္ဂလားဒေ့ရှ်နိုင်ငံကလည်းနေကြားကိုခြံစည်းရိုးတွေခတ်ပြီးပဋိပက္ခတွေမဖြစ်ပွားအောင်ကာကွယ်နေတာလည်းရှိနေပါတယ်ဒါပေမဲ့လည်းနေဆက်တစ်လျှောက်မှာတော့တစ်ဖက်နိုင်ငံကနေဝင်ရောက်လာတဲ့အမိမသိအဖွဲ့တွေကြောင့်ရဲတပ်ဖွဲ့ဝင်တွေကအရက်သားတွေပါထိခိုက်ဒဏ်ရာရမှုတွေတေဆုံးမှုတွေကတော့ရှိနေသေးဖြစ်ပါတယ်ရှင်